Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇူလိုင်လ29ရက်တောက်ကြနေညနေခင်း6နာရီခွဲနေ9နာရီစီစဉ်တွေကို line to meter 1169.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညနေခင်းစီစဉ်တွေကိုကျွန်မအနန်းလာကတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုရှားဖောက်နေကျွန်တော်ကြော်သိမ်းကြင်ညာမှာပါအမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဟီလာရီကလင်တန်ဟာကြာသပတေးညပါတီညီလာခံမှာမိန့်ခွန်းပြောပါတယ်။အမေရိကန်မှာလူမျိုးရေးခွဲခြားမှုရှိနေတယ်လို့ဒန်းလူညီများမှုမရှိတာကြောင့်အခြေခံစံတန်ဘိုးတွေနဲ့ပြင့်မိဖို့အလံဝင်နေတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတူကပြောလိုက်ပါတယ်။ဒိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေရဲ့မိုင်းကြာရန်ဆွေးနွေးပွဲ၄ရက်မြောက်နေ့မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ပတ်သက်တဲ့ပုံသဘောထားရဖို့ဆွေးနွေးကြပါတယ်။ဒီလိုသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့နောက်ဆုံးညသတင်းမှာတော့
So let's be stronger together my fellow Americans.
ပါတီသမ္မတလောင်းဟီလာရီကလင်တန်မှာရှင်အပြည့်စုံကတော့မကြခင်ကြားကြရမှာပါ။ဒါအပြင်မြန်မာနိုင်ငံအပြောင်းလဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcia ရဲ့အမြင်သဘောထားတွေကိုသံအမတ်ကြီးနဲ့တည်တံ့တွေ့ဆုံမေးမြန်းခါမှာကြားကြရမှာဖြစ်တယ်လို့ဝါနဲ့မိုင်လာလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့ကကိုစလဲရီဒေါအောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဖို့ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံတဲ့အသေးစိတ်သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားမှာပါ။ခုအရင်ဆုံးတော့တောက်ကြတဲ့ညနေခင်းနောက်ဆုံးရသတင်းတွေကိုကုချကျော်သိန်းနဲ့ရှားဖောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ဟီလာရီကလင်တန်ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထဲနိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညှဉ်းပန်းဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်။အဲ့ဒါဟာမိမိတို့ဘက်မှာပဲလုံအောင်မူတည်နေကြအောင်အားလုံးတူတကွအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်မှာဖြစ်ကြောင်း Mrs. Clinton ကပြောပါတယ်။အသက်68နှစ်အရွယ် Hillary Clinton ဟာပြည်နယ်တစ်ခုချင်းစီအလိုက်ပါတီတွင်းအကျိုးရွေးချယ်ပွဲတွေမှာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကိုအနိုင်ရပြီးသမ္မတလောင်းဖြစ်လာတာပါ။ပြီးခဲ့တဲ့ရက်ပိုင်းကပါတီညီလာခံမှာတော့Mr. Sanders ကိုယ်တိုင်က Mrs. Clinton ကိုထောက်ခံကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်း Mr. Sanders ကိုထောက်ခံသူတွေထဲမှာ Mrs. Clinton ကိုမဲမပေးဘူးလို့ပြောထားသူတွေရှိနေတာကြောင့်နိုဝင်ဘာလရွေးကောက်ပွဲကြရင်အဲ့ဒီလူတွေကိုဆွဲဆောင်စည်းရုံးဖို့ကိစ္စဟာ Mrs. Clinton ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကတစ်ခုဖြစ်ပါတယ်။ Mr. Sanders ကလူငယ်တွေကိုစည်းရုံးနိုင်ခဲ့တာ၊စီးပွားရေးနဲ့လူမှုတရားမျှတရေးရှိလာဖို့တွန်းအားပေးတာတွေကိုလည်း Mrs. Clinton ကအကြီးအကျယ်ပြောဆိုသွားပါတယ်။နိုင်ငံမှာလူလက်တန်းစားတွေအဆင်ပြေရင်တိုင်းပြည်လည်းတိုးတက်တာမို့လားစာကောင်းတဲ့အလုပ်ကိုင်းတွေပို့ပြီးဖန်တီးပေးမယ်လို့ Mrs. Clinton ကကတိပေးသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာလူမျိုးခွဲခြားမှုလူမှုရေးနဲ့စီးပွားရေးဒန်းတူညီမျှမရှိမှုတွေကြောင့်လွတ်လပ်စွာစုဝေးခွင့်နဲ့တင်းပင်းဖွဲ့စည်းခွင့်တွေအပါအဝင်စံတန်ဘိုးတွေပြင်မိဖို့အလံဝေးနေတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတူကပြောလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးမိုင်နာခီယာယာ18ရက်ကြာအမေရိကန်ခီးစဉ်တွင်ဘယ်လ်တီမိုးဝါရှင်တန်နယူးယောက်နဲ့ဖီလာဒဲဖီးယားမြို့တွေအပါအဝင်မြို့ကြီးအများအပြားကိုလက်လည်လှစ်လာခဲ့ပြီးတဲ့နောက်ကြာသပတေးနေ့ကအဲ့ဒီလိုပြောလိုက်တာပါလူတွေအနေနဲ့အခုချိန်မှာဒေါသထွက်ဖို့နဲ့အားမလို့အားမရဖြစ်ဖို့ခိုင်လုံတဲ့အကြောင်းပြချက်ရှိပါတယ်လို့မစ္စတာခိုင်ယာကပြောပါတယ်အချက်အလက်ရှာဖွေဖို့အခုခီးစဉ်မှာလူမျိုးရေးနဲ့ဆိုင်တဲ့ကိစ္စတွေပါဝင်ဖို့မဟုတ်ပေမဲ့လူမျိုးရေးကိစ္စမပါဘဲဆွေးနွေးပြောဆိုဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်လူမျိုးရေးခွဲခြားမှုကိုနားလည်ဖို့ဆိုရင်အမေရိကန်ရဲ့နှစ်ပေါင်း400သမိုင်းကိုနောက်ပြန်ကြည့်ရမယ်လို့မစ္စတာခီယာကပြောပါတယ်။အဲ့ဒီသမိုင်းမှာကျွန်ပြတဲ့ကိစ္စအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေကိုဘေးဖယ်ထုတ်တဲ့ခွဲခြားဆက်ဆံရေးဥပဒေပြဋ္ဌာန်းထားတာတွေရှိနေပြီးလူသန်းပေါင်းများစွာရဲ့ဘဝတွေဟာဝမ်းနဲ့ကြေကွဲပွဲဆင်းရဲမွဲတေပြီးဖိနှိပ်ငြိမ်းချမ်းမှုတွေနဲ့ကြုံခဲ့ရတာပါ။ကျွန်လုတ်တဲ့ကိစ္စမရှိတော့တာကာလအတော်ကြာနေပြီးလူမျိုးခွဲခြားတာကိုဥပဒေနဲ့တားမြစ်ထားပေမဲ့တခြားပုံစံမျိုးမျိုးနဲ့ခွဲခြားဆက်ဆံတာတွေရှိနေတော့ပဲလို့ကုလစုံစမ်းရေးမှူးမိုင်ယာခီယိုင်ကပြောပါရရှင်
။တူရကီနိုင်ငံမှာဗိုလ်ချုပ်ကြီးဟူလူစီအာကာကိုစီဥစီချုပ်အဖြစ်ယာရုပြန်ပေးလိုက်တဲ့ပေါ်အန်ကာရာမြို့တော်ဒေသခံတွေကကြိုဆိုကြပါတယ်။စစ်ကောင်စီနဲ့တွဲဆုံဆွေးနွေးပြီးတဲ့နောက်မှာကျယ်လေးပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးအာကာကိုယာရုပြန်ပေးလိုက်တာဖြစ်တယ်လို့သမရယုံကကြေညာပါတယ်။ဇူလိုင်လ15ရက်နေ့ကသမ္မတရီဂျစ်တိုင်ယစ်အာရိုဝန်ကိုအာနာသိမ့်ဖို့ကြံစီမှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ကြီးတန်းနဲ့ရေတပ်ဗိုလ်ချုပ်ကြီး149ရောက်အပါအဝင်စစ်ဖက်အရာရှိပေါင်း 1,800 နီးပါးကိုတက်ကနေထုတ်ပစ်လိုက်ပြီးတဲ့နောက်အခုစီဦးစီချုပ်ကိုပြန်ခန့်လာပါအာနာသိမ့်မှုနဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့လူပေါင်း 16,000 နီးပါးကိုထိန်းသိမ်းထားပြီးအဲ့ဒီအထက်ကထောက်ဝက်လောက်ကတော့အမှုရင်ဆိုင်နေရပါတယ်
ဆီးရီးယားနိုင်ငံမြောက်ပိုင်းအလပ်ပိုမြို့ပြင်ဘက်မှာလက်နက်ချခဲ့တဲ့အတိုက်ခံဘက်ကတိုက်ခိုက်ရေးသမားတွေနဲ့အရသားတွေကိုကူညီမဲ့ရုရှားရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂအနေနဲ့ရုရှားနဲ့ဘယ်လိုပူးပေါင်းလှုပ်ဆောင်မလဲဆိုတာကိုတူတွေ့ကျင်တယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောပါရယ်ဆီးရီးယားတပ်ဖွဲ့တွေမြို့တစ်မြို့လုံးနှီးပါးကိုဝိုင်းရံထားတာကြောင့်အရေးပေါ်စာနာရိက္ခာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေပေးဝေလို့မရဖြစ်နေပါရယ်အလပ်ပိုမြို့မှာကြောင်ပိတ်မိနေတဲ့လူပေါင်း3သိန်းအတွက်စာနာရိက္ခာတွေလင်းလင်းမြန်းမြန်းကုန်သွားနိုင်ပါရယ်ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဗန်ဒီမစ္စတာကဂျနီဗာမှာကြာတာပရင်းကမိကုံပြောကြရမှာတော့လက်တွေ့အခြေအနေအပြင်မြို့ဟာဝိုင်းရံပိတ်ဆို့ခံထားရပါတယ်ဒါပေမဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီပေးဖို့အတွက်လမ်းကြောင်းတွေကတော့လုံခြုံဖို့လိုအပ်တယ်လို့ဘသူတူတယောက်ကမှမြို့တွေကနေအတင်းအကျပ်မထွက်ခွာသင့်ဘူးလို့ပြောဆိုလိုက်ပါတယ
် The situation is extremely serious no doubt there is probably we heard 2-3 weeks of supply
ကျွန်တော်တို့ကြားသိရသလောက်စာနာရိက္ခာတွေဟာနှစ်ပတ်သုံးပတ်စာလောက်ပဲကျန်ရှိနေပြီးပစ္စည်းတူလောင်ယုံတွေဈေးကန်အဆောက်အဦတွေပေါင်ပေါက်ဖုတ်တဲ့နေရာတွေလည်းဘုံကျဲခံရပါတယ်ထိခိုက်ဒဏ်ရာရတဲ့သူတွေကိုဈေးကူတာဖို့လိုနေတဲ့အချိန်မှာပဲဈေးကန်အဆောက်အဦတွေကလည်းတိုက်ခိုက်ခံရတာကြောင့်လူသားချင်းစာနာထောက်ထားတဲ့အကူအညီကယ်ဆယ်ရေးအခြေအနေဟာကြာလီစိုးရိမ်ရေးစရာဖြစ်လေပါပဲမြို့ကိုစစ်တပ်အင်အားနဲ့လုံးဝနှီးပါဝိုင်းထားတာကြောင့်လက်တွေ့အခြေအနေအပြင်မြို့ဟာဝိုင်းရံပိတ်ဆို့ခံထားရတယ်လို့သူကပြောတာပါလက်နဲ့ချလိုက်တဲ့တိုက်ခိုက်ရေးသမားတွေနဲ့အကြမ်းဖက်သမားတွေရဲ့ပြန်ပေးဆွဲခံရတဲ့အရသားတွေကိုကူညီဖို့အတွက်အလပ်ပိုမျိုးအပြင်မှာကြီးမားတဲ့လူသားချင်းစာနာထောက်ထားရေးအစီအစဉ်တစ်ခုချမှတ်လုပ်ဆောင်သွားမယ်လို့ရုရှားကကြာတာပရင်းနဲ့မှာပြောကြားခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာလက်ရှိဖွဲ့စည်းပုံအရတိုင်းနယ်ပြည်နယ်တွေဖြစ်ဖွဲ့စည်းထားတာဟာမစီလျော်ပဲတိုင်းရင်းသားတွေအနေနဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုကိုလိုချင်ကြတယ်လို့ကချင်ပြည်နယ်မိုင်ကြံမြို့မှာလုပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့မျက်နှာစုံညီအစည်းအဝေးတက်ရောက်နေတဲ့မွန်ပြည်သက်ပါတီခေါင်းဆောင်တူဖြစ်သူနိုင်ဟန်သာက VOA ကိုပြောပါတယ်ဒီကနေ့၄ရက်မြောက်နေ့မိုင်ကြာရန်စည်းဝေးမှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ပတ်သက်ပြီးပုံသဘောထားရယူနိုင်မှုဆွေးနွေးကြပါတယ်ဆွေးနွေးပွဲကြားလတ်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူးအစည်းအဝေးမှာလေ့လာသူဖြစ်တက်ရောက်တဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kaoshan ကမြန်မာညီညာရေးလုပ်ငန်းပေါ်တရုတ်နိုင်ငံရဲ့သဘောထားကိုစကားပြန်ကားတဆင့်အခုလိုပြောပါတယ်
我想我刚才已经说了我们支持一切有利于和平实现的这么事情当然我们是希望所有
的မြန်မာနိုင်ငံပြည်တွင်းချင်းချင်းရာဘူထောက်ခံသူအားလုံးကိုကျွန်တော်တို့အားပေးပါတယ်အဲဒါကြောင့်တိုင်းရင်းသားအဖွဲ့အစည်းအားလုံးပါဝင်မယ်လို့မျှော်လင့်ပါတယ်ပြည်တွင်းချင်းချင်းရာဘူအဖက်ဖက်ကမတူညီတဲ့ထင်မြင်ချက်တွေရှိပါတယ်ဒါကသဘာဝကျပါတယ်မြန်မာနိုင်ငံပြည်တွင်းချင်းချင်းရာဘူကနိုင်ငံအတွက်အရေးအကြီးဆုံးအကျိုးရလဒ်တစ်ခုပါအရေးအကြီးဆုံးကိစ္စတစ်ခုဖြစ်ပါတယ်အဲဒီအတွက်ဖက်ဖက်ကဝန်ဝန်ကူညီပြီးတော့ရင်းကျဲရဖို့အတွက်ဆက်လက်ကြိုးပမ်းဆောင်ရွက်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတရုတ်နိုင်ငံအရှာရေးရာအထူးကိုယ်စားလှယ် Mr. Sun Kaoshan ကပြောသွားတာပါဒီအစည်းအဝေးမှာကုလသမဂ္ဂဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နန်ပြီးရလဲအစည်းအဝေးပထမနေ့ကလေးကစပြီးလေ့လာသူဖြစ်တက်ရောက်နေပါတယ်
အင်ဒိုနီးရှားနိုင်ငံမှာမှုရမောင်ခိုမှုနဲ့တည်တံ့ချမှတ်ခံရသူ10ဦးထက်မနည်းကိုအင်ဒိုနီးရှားရှိနေချုပ်ကတောက်တာနဲ့မှာတည်တံ့စီရင်ဖို့ဆိုင်းငံ့လိုက်ပြီးအမှုတွေကိုပြန်လည်သုံးသပ်ဖို့ပြောဆိုလိုက်ပါတယ်။မှုရမောင်ခိုသမား4ဦးဖြစ်ကြတဲ့နိုင်ဂျီးရီးယား3ဦးနဲ့အင်ဒိုနီးရှား2ဦးကိုတော့နူဆာခံဘန်ကန်ဂျွန်းဘော်ကအကျဉ်းထောင်မှာညတကောင်ကြော်ချင်းဒီကနေ့မနည်းဆစောကမိုးချိန်နိုင်တွေကြားကပဲတည်တံ့စီရင်လိုက်ပါတယ်။အိန္ဒိယပါကစ္စတန်နဲ့ဇင်မာဘွေနိုင်ငံသားတွေပါဝင်တဲ့မှုရမောင်ခိုသမား14ဦးကိုတည်တံ့စီရင်ဖို့ရှိနေချုပ်မိုဟာမက်ဖရာဆက်ယိုကအစောပိုင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အမှုစစ်ဆေးပြီးချိန်မှာတော့၄ဦးကိုပဲဒီကနေ့မနေ့ဆစောမှာတည်တံ့စီရင်ဖို့ဆုံးဖြတ်လိုက်ပြီးကျန်၁၀ဦးကိုတော့နောက်ပိုင်းကျမှချမဆုံးဖြတ်ချက်ချဖို့ရှင်းနေချုပ်ကပြောပါတယ်ဒီလိုဆိုင်းငံ့လိုက်တာနဲ့ပတ်သက်ပြီးတရားရေးရှုထောင့်ဘက်ကရောတရားရေးရှုထောင့်မဟုတ်တဲ့ဘက်ကရောဖြစ်နိုင်တဲ့အမားအယွင်းတွေကိုရှောင်ရှားနိုင်အောင်တည်တည်ကြကြစဉ်းစားပြီးမှစဉ်းစဉ်းစားစားနဲ့တတိထားပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှင်းနေချုပ်ဖရာဆက်ယိုကဂျကာတာမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်နောက်တစ်ချိန်အတွက်တည်တံ့စီရင်မဲ့ရက်ကိုမတမန်သေးဘူးလို့လည်းသူကပြောပါတယ်ဒီတည်တံ့စီရင်မှုနဲ့ပတ်သက်ပြီးတညာပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုကိုအစိုးရကလစ်လျူရှုပြီးဒီအစီအစဉ်ကိုဆက်ပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်ဒီအကျဉ်းသား10ဦးအဖွဲ့ထဲမှာပါတဲ့ပါကစ္စတန်အမျိုးသမီးတူနဲ့အင်ဒိုနီးရှားအမျိုးသမီးတို့ဟာသမ္မတထံသနာခံစာတွေတင်သွင်းထားတယ်လို့သူတို့ရဲ့ကိုယ်စားလှယ်တွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအတိုင်းလှုပ်ဆောင်ဖို့အချိန်ကြာရေးယူရအောင်မှာဖြစ်ပါတယ်ရှင
်ပိုလန်နိုင်ငံမှာရောက်နေတဲ့ဗိုလ်ရမ်းမင်းကြီး Francis ဟာဒီကနေ့ Auschwitz တင်မင်းတမန်အကျဉ်းစခန်းဟောင်းကိုတွားရောက်ကြည့်ရှုပါတယ်အကျဉ်းစခန်းတွေကအလုံးလို့ရင်လွတ်မြောက်မယ်လို့အဓိပ္ပာယ်ရမယ် Work sets you free ဆိုတဲ့စာသားကိုဂျာမန်ဘာသာနဲ့ရေးထားတဲ့စိုင်းမုတ်အုပ်ကနေ အဖေရောင်ဝတ်စုံဝတ်ထားတဲ့ပုံရံမင်းကြီးကခေါင်းငုံပြီးစိတ်ငြိမ်စွာပဲဖြတ်လျှောက်ပါတယ်ဂျူးလူမျိုးအများစုဖြစ်တဲ့လူပေါင်းတသန်းလောက်ဟာဒုတိယကမ္ဘာစစ်ကာလအတွင်းနာဇီတွေရဲ့လက်ချက်နဲ့ဒီချင်းစခန်းမှာတည်ဆုံခဲ့ကြရတာပါစခန်းကလည်းအသက်မသေးပဲလူမျိုးခဲ့သူတက်ကြီးရွယ်ဦးတူးချင်းစီနဲ့လည်းနောက်ပိုင်းမှာပုံရံမင်းကြီးကတွေ့ဆုံပါတယ်အဲဒီနောက်အကျဉ်းသားတွေကိုစီရင်တဲ့တေမင်းတမန်နေရံမှာအဖေရောင်ဖြောင်းနိုင်ကြီးကိုပုံရံမင်းကထွင်ပြပါတယ်ပူရမ်းမင်းရဲ့၅ရက်ကြာပိုလန်နိုင်ငံခီးစဉ်တုံးဝမြောင်းနေ့မှာအဲဒီ Auschwitz အကျဉ်းစခန်းကိုသွားတာပါ။ဂျာတာဘရီနီတို့က Chestochova မြို့က Black Madonna ဘုရားကျောင်းကိုသွားရင်းနဲ့ပူရမ်းမင်းကြီးချော်လဲခဲ့ပါသေးတယ်။ဗိုလ်တူးနေကတော့ပိုလန်နိုင်ငံကနိုင်ငံရေးနဲ့ဘာသာရေးကောင်ဆောင်တွေသတင်းတောက်တွေနဲ့တွေ့ဆုံသလိုသူ့ကိုတွေ့ဖို့လာကြသူတွေကိုလည်းခရကောင်းမြို့ဖုန်းတော်ကြီးကျောင်းပရင်ဘော့ကနေနှုတ်ဆက်ခဲ့ပါတယ်။အခုခီးစဉ်ဟာပူရမ်းမင်းကြီး Francis ရဲ့အရှေ့ဥရောပဒေသပထမဆုံးခီးစဉ်ဖြစ်ပါတယ်။
နိုင်ငံတကာအသင်းကြားပြိုင်ပွဲကိုရှင်ပြိုင်ဖို့အတွက်ဟောင်ကောင်ကိုတွားရောက်ခဲ့တဲ့အသက်18နှစ်အရွယ်မြောက်ကိုရီးယားအမျိုးသားတဦးဟာဗုဒ္ဓဟူးနေ့ကအဲ့ဒီမှာရှိတဲ့တောင်ကိုရီးယားကောင်စစ်ဝင်ရုံးမှာခိုလုံခွင့်တောင်းခံခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေကဖော်ပြပါတယ်။ Far East Finance Center ဘက်မှာရှိတဲ့တောင်ကိုရီးယားကောင်စစ်ဝင်ရုံးချုပ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့လုံခြုံရေးတွေတိုးချပြေဖို့အတွက်ဒီကောင်စစ်ဝင်ရုံးကဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုထားပါတဲ့အကြံဖက်သမားနိုင်နင်းရေးစွတ်တပ်ဖွဲ့အပါအဝင်ရဲတွေဘက်ကလည်းရဲတပ်ဖွဲ့ဝင်အများအပြားကိုချက်ချင်းချထားပေးလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်အချက်လက်ကတော့မသိရသေးပါဘူးဂျာတာပရိနေနဲ့လေပိုင်းကအတန်ယုံရှိရာငားလွာကိုတွားဖို့စ조사ခဲ့တဲ့ VOA သတင်းနောက်တွေကိုအရဝတ်နဲ့တာဝန်ရှိသူတွေကပေးမဝင်ပဲပြန်ခိုင်းစေခဲ့ပါတယ်တောင်ကိုရီးယားတန်ယုံကဗီဇာထုတ်ပေးတဲ့ဌာနနဲ့တခြားဝန်ဆောင်မှုပေးတဲ့ဌာနတွေအားလုံးကိုလည်းဆိုင်းငံ့ထားလိုက်ပါတယ်ဟောင်ကောင်နဲ့တရုတ်ပြည်မကြီးကြားမှာထားရှိတဲ့တနိုင်ငံစနစ်နှစ်ခုမူဝါဒသဘောအရဆိုလို့ရှိရင်တန်တမန်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေအားလုံးကိုဘေကျင်းမှာရှိတဲ့တရုတ်နိုင်ငံသားရဲ့ဌာနကကင်တွယ်တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားမှာချမှတ်ချက်ပေးဖို့ညှင်းဆိုချက်တွေရှိပါတယ်ရှင
်။
ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တင်တွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးမှာပါခုအရင်ဆုံးတော့ Democratic Party ညီလာခံနောက်ဆုံးနေ့အကြောင်းတင်ပြပါမယ်ရှင်နိုဝင်ဘာရွေးကောက်ပွဲမှာသမရအဖြစ်အရွေးခံခဲ့ရမယ်ဆိုရင်တိုင်းပြည်ကိုညီညွတ်ဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့တိုးတက်အောင်ဆောင်ရွက်သွားမယ်အကြောင်းပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့ Democratic Party ညီလာခံနောက်ဆုံးနေ့မှာပါတီသမရလောင်း Hillary Clinton ကပြောဆိုသွားပါတယ်။ဆိုရင်ကြောက်ရွံ့အောင်လုပ်တဲ့နိုင်ငံရေးမျိုးကိုအရှုံးမပေးဖို့မဲဆန္ဒရှင် American ပြည်သူတွေကိုသူကတိုက်တွန်းထားပါတယ်။ VOA မြန်မာပိုင်းစီစဉ်ကကိုအောင်လင်ဦးကဖီလာဒယ်ဖီးယားမြို့ညီလာခံခန်းမကနေခုလိုသတင်းပေးပို့ထားပါတယ်ရှင်။
လေချာဒီမိုကရက်တစ်ပါတီညီလာခံရဲ့အဆုံးသတ်နေ့မှာတော့ stronger together ဆိုတဲ့ခေါင်းစဉ်အတိုင်းရင်ဆိုင်မဲ့ခက်ခဲတွေကိုညီညွတ်ညွတ်နဲ့အတူတူကကြော်တော်တော်သွားကြဖို့ဒီလိုဖြစ်အောင်လဲတမလာလောင်းဖြစ်လာတဲ့ Hillary Clinton ဆောက်ဆောင်နိုင်လိမ့်မယ်ဆိုတာတွေကိုအတိအကပြောဆိုသွားကြပါတယ်။တမလာလောင်း Clinton ရဲ့သမီးဖြစ်သူ Chelsea Clinton ကတော့မိခင်ဖြစ်သူရဲ့နိုင်ငံရေးဖြတ်သန်းမှုတွေနဲ့ဆောက်ဆောင်နိုင်စမ်းတွေကိုမိသားစုဝင်တူဦးရဲ့တွေ့ကြုံနေတဲ့သူပြောဆိုသွားပါတယ
်။ I'm voting for a fighter who neverever gives up
ဘယ်တော့မှအရှုံးမပေးဘဲတိုက်ပွဲဝင်တဲ့သူကျမတို့အားလုံးအတူတကွလာပြီးပေါင်းစည်းအလုပ်လုပ်ကြမယ်ဆိုရင်အမြဲတမ်းဒီထက်ပိုပြီးကောင်းအောင်လုပ်နိုင်မယ်ယုံကြည်တဲ့သူသူ့အတွက်ကျမမဲပေးမှာဖြစ်ပါတယ
်ဒီလာကနောက်ဆုံးနေ့မှာပဲကလင်တန်ကိုယ်တိုင်လည်းပါတီရဲ့သမ္မတလောင်းဖြစ်ပြည်ဝင်လက်ခံရင်းညွှန်ပြောကြားခဲ့တာပါ
And so my friends
it is when ကျမအနေနဲ့လေးလေးဆက်ဆက်ပဲပြောပြပါစီအမေရိကန်ရဲ့အခွင့်အလမ်းရှေ့လာလာတွေအပေါ်အဆုံးစွန်သောခိုင်မာတဲ့ယုံကြည်ချက်တန်တိတ်ထံကိုဆွဲကန်ရင်းနဲ့အခုလိုအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်အဆိုတင်သွင်းတာကိုလက်ခံပြရစီ
ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းတရားဝင်ဖြစ်လာတဲ့ကလင်တန်ကတော့ပြန်ပြတ် Republican Party ကသမ္မတလောင်းဒေါ်နယ်ထရန့်ရဲ့မူဝါဒတွေလိုမဟုတ်ပဲအမေရိကန်ကိုဦးဆောင်သွားပြီးမျှော်မှန်းချက်တွေကိုလည်းအာရုံစိုက်ပြောကြားသွားပါတယ်
So let's be stronger together, my fellow Americans.
ဒီခိုင်မအောင်ကျမတို့လက်တွဲကြပါစို့။ American နိုင်ငံသူနိုင်ငံသားများရှင်။အနာဂတ်ကိုယုံကြည်ချက်အပြည့်တတ်တည်အပြည့်နဲ့မျှော်ကြည့်ရင်ကျမတို့ချစ်တဲ့ကလေးငယ်တွေအတွက်ကျမတို့ချစ်တဲ့တိုင်းပြည်အတွက်ပုံမကောင်းမွန်တဲ့မနှက်ဖြံကိုတိဆောက်ကြပါစို့။ကျမတို့ဒီလိုလုပ်ကြင်ကြမယ်ဆိုရင် American ပြည်တော်စုဟာအရင်ကတည်းပိုးပြီးကြီးမြတ်တဲ့နိုင်ငံဖြစ်လာမှာပါ။ American ပြည်တော်စုကိုဖျားသခင်ကောင်းကြီးပေးပါစေ။
ဒီလိုနဲ့နောက်ဆုံးနေမြန်မာပြည်သူတွေထဲမှာတော့ဒီမိုကရက်တစ်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီထက်လွှတ်တော်မှတ်ဘာဘရာမကော့စကီဟီလာရီကလင်တန်ထက်လွှတ်တော်မှတ်ဖြစ်တာဝန်ယူခဲ့မှုတဲ့နယူးယောက်ကအုပ်ချုပ်ရေးမှူးအန်ဒရူးကိုမိုလိုလိုတခြားသူတွေလည်းပါဝင်ကြပါတယ်ဒီမိုကရက်တစ်ပါတီရဲ့အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီကတော့အခုလိုပြောဆိုသွားပါတယ
် For the future of the Supreme Court for the fate of a planet
တရားရုံးချုပ်ရဲ့အနာဂတ်အတွက်နောက်ရာသီဥတုပြောင်းလဲမှုကြောင့်ပျက်စီးနေတဲ့ကမ္ဘာမြေရဲ့ကံကြမ္မာအတွက်လူဝင်မှုကြီးကြပ်ရေးအပြောင်းလဲတွေအောင်မြင်ဖို့အတွက်အလုပ်သမားတွေပေါ်အတုံးချနေသူတွေပဲအကျိုးမြတ်ရနေတာတွေပြောင်းလဲပြီးတကယ်အလုပ်ကြိုးစားတဲ့သူအလုပ်သမားတွေအတွက်အမေရိကန်ရဲ့အခွင့်အလမ်းတွေဖန်တီးပေးဖို့တခါမျိုးပွားမှုနဲ့ပတ်သက်လို့မျိုးသမီးတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရရေးဒန်းတူညီမျှရေးပြည်သူ့အခွင့်အရေးအပါအဝင်အနစ်နာခံပေးဆက်နေကြရတဲ့စစ်တပ်နဲ့စစ်ပြန်အမှုရမ်းတွေအတွက်ကျမတို့တွေကဟီလာရီကလင်တန်ထင်ခိမ့်လို့နဲ့အတူရက်တည်ပြီးလှုပ်ရှားသွားမယ်ဆိုတာပြောချင်ပါတယ်
။ကလင်တန်ဥဆောင်မှုအားအမေရိကန်ရဲ့စီးပွားရေးအလားအလာနဲ့ပတ်သက်လို့အလေးပေးပြောဆိုသွားသူတွေထဲမှာတော့ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေသာမကအလုပ်သမားကျောင်းဆရာအလွှာပေါင်းစုံကပါဝင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုပြည်ရင်းပြည်ပလုံခြုံရေးအတွက်အဓိကကျတဲ့ရဲတပ်ဖွဲ့နဲ့စစ်တပ်ရဲ့ခန့်ကန်နာနဲ့ပတ်သက်လို့လည်းညီလာခံနောက်ဆုံးနေမှာအလေးထားပြောဆိုခဲ့ကြတာပါညီလာခံနောက်ဆုံးနေခန်းနာမှာတော့နိုင်ငံရေးလောကကအကျော်မော်ပုဂ္ဂိုလ်တွေသာမကလူပညာလောကကထင်ရှားတဲ့ကာရိုကင်ရှီလာအီကတိပရီတို့လိုထင်ရှားတဲ့လူပညာရှင်တွေလည်းပါဝင်ဖျော်ဖြေခဲ့ကြပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြတော်ရပါရှင်ခုတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနဲ့တွေ့ဆုံမေးမြန်းခန်းတင်ဆက်ပါမယ်မြန်မာနိုင်ငံဟာအပြောင်းလဲတွေမကြုံစဘူးလှလင်းမြန်မြန်ဖြစ်ခဲ့ပေမဲ့လည်းနှစ်ရှည်တွယ်နေတဲ့ပြဿနာရပ်တွေဖြေရှင်းနိုင်ဖို့အခက်အခဲတွေရှိမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcia ကပြောပါတယ်ဒါပေမဲ့အစိုးရရောမြန်မာလူထုမှာပါဒီပြဿနာကိုရင်ဆိုင်ကျော်လွှားလိုတဲ့စိတ်ဆန္ဒရှိနေတာတွေ့ရတယ်လို့သံအမတ်ကြီးကပြောပါတယ်မြန်မာနိုင်ငံအပြောင်းလဲပေါ်အမြင်ရခိုင်ပြည်နယ်ပြဿနာနဲ့အမေရိကန်တန်ယုံဝင်အတွင်းပြီးခဲ့တဲ့အပတ်တုန်းကဖြစ်ခဲ့တဲ့မတော်တဆမှုတွေနဲ့ပတ်သက်ပြီးတော့တပ်အမတ်ကြီးကို VOA ကကိုသားညွန့်ကတွေ့ဆုံမေးမြန်းထားပါရရှင်
။ Yeah, next is about the Rohingya issue.
ရိုဟင်ဂျာကိစ္စကိုမြင်ချင်ပါတယ်။ကျွန်တော်သတိထားမိသလောက်ဒွန်ဆန်းစုကြည်မြစ်တရရခံခဲ့တဲ့နောက်ပိုင်းဒီရန်ကုန်မှာရှိတဲ့တန်တမန်အတိုင်းဝန်တွေအမေရိကန်တန်ယုံလဲပါတာပေါ့။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုမတုံးဖို့သတိထားရှောင်ကြတာတွေ့ရပါတယ်။အမေရိကန်ပြည်အောင်စုထဲမှာတော့အမေရိကန်လွှတ်တော်အမတ်တွေကဒီလိုမျိုးသူတို့ရဲ့ကိုပိုင်လူမျိုးအမည်တုံးဖို့လက်မခံတာဟာအခြေခံလူခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ထောက်ပြတာရှိပါတယ်။ဒီကစားတဲ့ပတ်သက်လို့အမေရိကန်လွှတ်တော်နဲ့အစိုးရကြမှာမတူညီတဲ့ချင်းကပ်မှုဖြစ်နေတာဘာကြောင့်ပါလဲ
I don't really think first I mean Congress there's many different members of Congress so I wouldn't
အဲ့လိုတော့မထင်ပါဘူးအရင်ဆုံးပြောရရင်လွှတ်တော်တွေမတူကွဲပြားတဲ့လွှတ်တော်အမတ်တွေရှိကြပါတယ်ဒါကြောင့်ဒါဟာလွှတ်တော်တွေကသဘောထားတစ်ခုအတန်တစ်ခုလို့ပြောရပါလိမ့်မယ်လွှတ်တော်တွေသဘောထားအမြင်တွေအများပြားရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့တူညီတဲ့အခြေခံသဘောထားကတော့ဒီတိုင်းပြည်ကြီးကိုအောင်မြင်ဖွံ့ဖြိုးစေချင်တာပါဆိုရနဲ့ရခိုင်ပြည်သူတွေအနေနဲ့ဖွံ့ဖြိုးမှုနိုင်ကြတာပါဝင်ပြဿနာတွေကိုဖြေရှင်းနိုင်ဖို့ကျွန်တော်တို့ဘက်ကတအားသေးွေကူညီပေးမှာပါဒါကတကယ့်ကိုရည်ကြီးပါအစိုးရနဲ့ဒေသခံလူမှုအဖွဲ့အစည်းတွေအနေနဲ့အမြင့်တွယ်နေတဲ့ပြဿနာတွေကိုဖြေရှင်းသွားနိုင်ဖို့အတွက်ကျွန်တော်တို့အကူအညီပေးချင်ပါတယ်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီလာတော့ကဆိုရင်ဒီနာမည်ကိစ္စအထိရှမခံတဲ့ပြဿနာမှန်းကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နဲ့ပြောခဲ့ဆိုခဲ့တာတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ကအမြင့်တွယ်နေတဲ့အခြေခံကြတဲ့ပြဿနာတွေကိုအာရုံထားဖို့အတွက်လုပ်နေပါတယ်အခုဆိုရတဲ့အနေနဲ့ရခိုင်ကော်မတီတက်နေအတူခွင်လန်းကောင်းတွေပေါ်ထွက်နေပါတယ်အခုဆိုရင်နိုင်ငံသားစီစီရေးလုပ်ငန်းတွေလည်းလုပ်နေတာရှိပါတယ်ဒါမျိုးတွေကိုကျွန်တော်တို့ကအားပေးကူညီလိုပါတယ
် That's what we want to do see how we can best support that
Yes another question
American ယူကော့ပွဲနဲ့ဆက်ဆက်တဲ့အခြေအနေကိုလည်းမေးချင်ပါတယ်အခုလာမယ့်နိုဝင်ဘာလမှာ American ယူကော့ပွဲကြီးကျင်းပမှာပါအဲ့တော့လာမယ့်2019အစိုးရအသစ်တက်လာတဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ American မူဝါဒအပြောင်းလဲကြီးကြီးမားမားဖြစ်လာနိုင်စရာရှိပါလားခင်ဗျာ
Yeah, well, it's hard for me, in fact, impossible for me to comment too much on the U.S. elections because it is something that's...
ဒီချိန်မှာတော့ American ယူကော့ပွဲနဲ့ပတ်သက်လို့ကျွန်တော်အနေနဲ့မှတ်ချက်ပေးပြောဆိုဖို့ခက်ခဲပါသေးတယ်။အခုချိန်မှာဒါကတကယ့်ကိုနိုင်ငံရေးကိစ္စကြီးဖြစ်နေပြီးတော့အခုမှပါတီညီလာခံတွေလုပ်နေကြတာပါ။သမရကိုယ်စားလှယ်လောင်းနေဘက်ကဘယ်လိုသဘောထားရှိမယ်ဘာလုပ်မယ်ဆိုတာကျွန်တော်အနေနဲ့ပြောလို့မရပါဘူးပြောလို့ရတာတခုကအာရှဒေသနဲ့အပြည့်အဝထိဆက်ဆက်ဆံသွားဖို့မြန်မာနဲ့ဆက်လက်ပြီးတော့ထိဆက်ဆက်ဆံဆောင်ရွက်သွားဖို့ဆိုတာကအမေရိကန်ပြည်ထောင်စုကပါတီကြီးနှစ်ရက်စလုံးရဲ့မူဝါဒဖြစ်ပါတယ်ဒါကြောင့်သမရအစ်တက်လာရင်တော့ဒီမူဝါဒအတိုင်းပဲဆက်ရှိနေမယ်ဆိုတာကျွန်တော်ယုံကြည်ပါတယ
် The call on the end
နောက်ဆုံးမိကုံးကတော့တမကြီးရဲ့အတွေ့အကြုံပေါ်အမြင်ပါတမကြီးအနေနဲ့ကဒီအာရှတိုင်းပြည်တွေနဲ့နှစ်ပေါင်းများစွာကိုထိဆက်ဆက်ဆံခဲ့တဲ့သူပါအမေရိကန်ပြည်ထောင်စုရဲ့အာရှတိုင်းပြည်တွေနဲ့ဆက်ဆံရေးမှာတာဝန်ရှိသူဖြစ်ပါတယ်တမကြီးရဲ့အရင်အတွေ့အကြုံတွေအရလက်ရှိမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုတွေပေါ်မှာဘယ်လိုမျိုးသုံးသပ်မိပါလဲမြန်မာနိုင်ငံဟာသူရှိနေတဲ့ဒီအခက်အခဲတွေစင်ခေါ်ချက်တွေကိုတကယ်ပဲကျော်လွှားနိုင်မယ်လို့ထင်ပါလား
Yeah it's a great question it's a fundamental question I started visiting this country in 2005
ဒါတကယ်ကိုအခြေခံကြတဲ့မေးခွန်းကြီးပါမြန်မာနိုင်ငံကိုကျွန်တော်2005ခုနှစ်ကစပြီးတော့ရောက်ဖူးပါလေအခုအခြေအနေကိုပြန်ကြည့်ရင်မြန်မာလူထုတွေဘလောက်အောင်မြင်မှုရလိုက်တယ်လဲဆိုတာကိုတကယ်ကိုမှတ်မှတ်သားသားဖြစ်ရပါတယ် democracy ပြုပြင်ပြောင်းလဲမှုတွေဖြစ်လာတာလူခွင့်ရေးကိုလေးစားလိုက်နာမှုတိုးလာတာတကားပွင့်လာတာတွေဟာထူးခြားတဲ့အောင်မြင်မှုတွေပါဒါပေမဲ့လည်းတစ်ဖက်မှာလည်းစင်ကာပူကြက်ကြီးကြီးမားမားရှိနေတုန်းပဲဆိုတာကိုတွေ့ရပါတယ်ဆေးဝါးချုပ်ရေးအောက်ရောက်ခဲ့ရတဲ့နှစ်90ကာလအတွင်းမှာမြန်မာပြည်ကဘာမှဖြစ်မလာခဲ့ပါဘူးဒါကိုမပြောချင်တော့ပါဘူးဒါကြောင့်နှစ်ပေါင်းများစွာရှိခဲ့တဲ့ပြဿနာတွေကိုခုချိန်မှာကင်တွယ်ဖြေရှင်းရမှာပါဒါကိုကြော်လွားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်လွယ်တော့မလွယ်ပါဘူးအောင်မြင်မယ်ဆိုတာလည်းအမခံချက်တော့မရှိပါဘူးအစိုးရနဲ့လူလူကတော့အခြေအနေတွေကိုဖမ်းဆုပ်နိုင်ဖို့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အင်အားအပြည့်နဲ့လူလူလားလားရှိတာတွေ့ရပါတယ်ဒါကိုကျွန်တော်လေးစားမိပါတယ်ထပ်ပြောရမယ်ဆိုရင်ပြဿနာတွေကိုလွယ်လွယ်နဲ့ဖြေရှင်းလို့တော့ရမှာမဟုတ်ဘူးဆိုတော့လူတွေကဒါကိုစိတ်ပြက်လက်ပြက်ဖြစ်သွားနိုင်ပါတယ်ဒါပေမဲ့လည်းအခုအခြေအနေကအခွင့်အလမ်းတွေရှိပါတယ်လူတွေလည်းဒါကိုသိကြပါလေ
and are doing all they can to make the most of it
how do you see the ball so on it တမလို့ကြာဆက်ဆိုင်ရေပုံမှာဘယ်လိုမြင်လဲခင်ဗျာ
I mean clearly the fact that they've been able to have a smooth transition
တကယ်သာကတော့ဗျာသူတို့ဟာအသွင်ကူးပြောင်းရေးချောချောမွေ့မွေ့ဖြစ်အောင်လုပ်နိုင်ကြတယ်သူတွေဟာငင်းညာရေးလုပ်ငန်းစဉ်နဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိကြပါလေဒါပေမဲ့သူတို့ကိုယ်တိုင်ဘယ်လိုတွေးတောစဉ်းစားနေလဲအတိအချာတော့ကျွန်တော်တို့မသိနိုင်ပါဘူးဒါပေမဲ့လည်းအခုလိုပူပေါင်းဆောင်ရွက်နေကြတဲ့အပေါ်မှာတော့တခြားသူတွေလိုပဲကျွန်တော်တို့လည်းကြိုးစားပါတယ်ငင်းချမ်းရေးလိုမျိုးကိစ္စရပ်တွေမှာအရက်ဖက်အာဏာပိုင်တွေရောစစ်ဖက်အာဏာပိုင်တွေရောပါပူပေါင်းဆောင်ရွက်မှုတွေကအရေးကြီးပ
ါတယ်
Yeah, one more last. နောက်ဆုံးမိကွန်းတစ်ခုမိကွန်းပေးပါ။ဒီပြီးခဲ့တဲ့သတင်းပတ်တုန်းကတန်ယုံဝင်းအတွက်မှာမတော်တဆမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံသားကြီးကတန်ယုံကိုစာပို့တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ရောဘယ်လိုမျိုးဖြည့်ရှင်းကြပါလဲခင်ဗျာ
။ Yeah, you know, US embassies around the world and I assume other embassies around the world as well. We do have
ကျွန်တော်ထင်တယ်နိုင်ငံတကာမှာရှိတဲ့အခြားတန်ယုံတွေလိုပဲနိုင်ငံတကာမှာရှိတဲ့အမေရိကန်တန်ယုံတွေဟာကိုယ်လုံခြုံရေးအတွက်ကိုယ်တိုင်တာဝန်ရှိပါတယ်။အခုဒီမှာကမြန်မာအစိုးရအပေါ်မှာကျွန်တော်တို့အတော်လေးအားကိုးရပါတယ်။အဲ့ဒီအတွက်လည်းအစိုးရကိုကျေးဇူးတင်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှလည်းတာဝန်ရှိပါတယ်။ဒီအတွက်တန်ယုံထဲမှာပုံမှန်လုပ်နေကြလုံခြုံရေးလေ့ကျင့်မှုလုပ်ပါတယ်။အခုကိစ္စမှာတော့လေ့ကျင့်မှုကတန်ယုံလုံခြုံရေးအခက်ကိုကြော်ပြီးတော့ပြင်ပကိုသွားပြီးတော့ခရဲရိုက်မိပါတယ်။ဒါကပတ်ဝန်းကျင်ကလူတွေကိုအနောက်ရှက်ဖြစ်သွားစေပါတယ်။ဒီတော့လေကျွန်တော်တောင်းပန်ပါတယ်ဒါမျိုးနောက်မဖြစ်စေရပါ
ဘူး we've apologized it won't happen again
တမကြီးခုလိုအချိန်ပေးပြောဆိုတာကျေးဇူးတင်ပါတယ်ခင်ဗျာ
အမေရိကန်မြန်မာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးဆက်ဆံမှုနဲ့အကူအညီပေးမှုကိစ္စရင်းနဲ့ပတ်သက်ပြီးတန်အမတ်ကြီးနဲ့မေးမြန်းထားတာကို VOA TV အစီအစဉ်မှာရှုစားနိုင်ပါတယ်ရှင်
ငင်းချင်းကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ဘုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုက်ကြားရံမှာတိုင်းရင်းသားလက်နက်ကန်ဖွဲ့စည်းပြီးဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလားတောင်းတနေတဲ့ငင်းချင်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-1-9-9-9-4 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ဇာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ဝါနဲ့မိုင်လာအဖွဲ့လက်နက်ကင်အဖွဲ့နှစ်ဖွဲ့ကအထူးကိုယ်စားလှယ်အဖွဲ့ဝင်တွေဟာတောင်အောင်ဆန်းစုကြည်နဲ့တမရော်ကာကွယ်ရေးဦးစီးချုပ်ပို့ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့နေပြည်တော်မှာဒီကနေ့တရားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်27ရာစုပင်လုံညီလာခံမှာပါဝင်နိုင်ရေးအတွက်ဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့ပြည်တော်စုငင်းကြရဲ့ညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်လက်ဆွေးနွေးသွားမယ်လို့သိရပါတယ်။ကိုရနိုင်ကပြည်ဆောင်ပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ဝါပြည်သွေးစည်းညီညွတ်ရေးတပ် UWSC နဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ NDA အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာငင်းငယ်ရေးနဲ့ပတ်သက်တဲ့နှစ်ဖက်ယက်တီကျသဘောထားတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုပြောပါတယ်
။ဒီနေ့တွေ့ရတဲ့အခြေအနေကတော့နံပါတ်1အနေနဲ့တော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကငင်းငယ်ရေးနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းရင်းသားစီလုံးငင်းငယ်ရေးပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့တို့သူ့ရဲ့မူဝါဒသဘောထားတွေရှင်းပြတာပေါ့အော်နံပါတ်1အချက်ကတော့ကျွန်တော်တို့ဒီအထူးဒေသနဲ့ဘဝနဲ့အထူးဒေသလေးမိုင်းသားကငင်းငယ်ရေးလုပ်ငန်းစဉ်မှာအစိုးရအဆက်ဆက်သူတို့ဆောင်ရွက်ခဲ့တဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အခြေအနေတွေကိုကြာပြီးရှင်းပြတာပေါ့သူတို့ရဲ့ယက်တိချက်သဘောထားကိုပြောပြတာအော်အဲ့မှာတော့ကျွန်တော်ရေဘူးက ဟိုပြောလို့ရတာနှစ်ဖွဲ့လုံးကတော့ကျွန်တော်တို့မဆက်တရားဘူးပြင်းလို့နေလာတာဟိုနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးဆောင်ရွက်တဲ့ညီလာခံကိုတို့တို့အနေနဲ့ကျူလိုတယ်ဟုတ်ကဲ့ဆိုတော့တော့တစ်ဖွဲ့လုံးအောင်ပြောပါ
27ရာစုပင်လုံးညီလာခံတက်ရောက်နိုင်ရေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာကိုဒီနေ့ဆွေးနွေးမှုအတွင်းမှာချမှတ်နိုင်ခဲ့ပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံးအကျိုးပင်ဆိုင်ရေးကော်မတီနဲ့အသေးစိတ်ဆွေးနွေးသွားမှာဖြစ်တယ်လို့ဦးစော်ထေကပြောပါတယ်
။ညီညာရေးကော်မရှင်ကနေပြီးတော့အသေးစိတ်တွားကြမှာ။တွားကြမှာဆိုတော့27ရာစုပင်လုံးညီလာခံမှာပါဝင်နိုင်ရေးပေါ့ဘလို့ပုံစံဘလို့နေသားမျိုးနဲ့ပါဝင်မလဲဘလို့ပါဝင်ကြမလဲဆိုတာလေးလည်းအဲ့မှာတစ်ဆက်တည်းဆွေးနွေးသွားမှာဖြစ်တယ်။မနေ့ဆရာမအထူးဒေသနဲ့နဲ့အဲဝါအဖွဲ့နဲ့ငင်းငယ်ကော်မရှင်နဲ့ပြည်ပြီးတော့ဆွေးနွေးမှာ။နောက်တရက်ရှင်းမထင်းနဲ့အဲဒီချက်ပိုင်းတွင်းမှာပဲပေါ့။သူ့ဒေသလေးမိုင်းလာနဲ့ရန်ကုန်မှာဆွေးနွေးဖို့တော့ဟိုဒီဟိုအကြံပြန်ရစီတော့ရထားတာဟုတ်ကဲ့။
UWSC နဲ့ NDA နှစ်ဖွဲ့စလုံးဟာတနိုင်ငံလုံးပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသလို27ရာစုပင်လုံးညီလာခံအကျိုးဖြစ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံကြည့်ဆွေးနွေးနေကြတဲ့မိုင်ဂျာရန်ဆွေးနွေးပွဲကိုလည်းပါဝင်ခြင်းမရှိပါဘူး။ဒါကြောင့်ဒီဆွေးနွေးပွဲကနေလာမယ့်27ရာစုပင်လုံးညီလာခံမှာဒီအဖွဲ့တွေပါဝင်နိုင်ရေးအလားအလာဘလောက်ရှိလဲဆိုတဲ့အပေါ်မှာတော့ဦးစော်ထေကအခုလိုပြောပါတယ်။
အဲ့တော့ဦးစော်ဆိုတော့ဒီမန်ချက်ကတော့27ရာစုပင်လုံးညီလာခံမှာပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်နိုင်ဖို့ဒီမန်ပြီးဆောင်ရွက်နေတယ်။အခုလောဆယ် ongoing process ပေါ့နော်ဆောင်ရွက်ဆက်အနေထားမှာရှိနေတယ်ပေါ့။အဲ့ပေါ်မှာတော့ဘယ်လောက်ထိပါဝင်နိုင်မလဲဆိုတဲ့ဆမ်းမချက်ကတော့လောလောဆယ်ကြိုးပွားတော့ဖြစ်တယ်ပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့အယူသဘောအကောင်းဆုံးကတော့မျှော်လင့်တာကတော့27ရာစုပင်လုံးညီလာခံမှာပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်လာမယ်လို့တော့ကျွန်တော်တို့မျှော်လင့်ထားပါတယ်။
နေပြည်တော်တင်ကားဟိုတယ်မှာဒီကနေ့ဆွေးနွေးမှုအတွင်းဒီအဖွဲ့နှစ်ဖွဲ့ကတိုင်းသားလူငယ်တရားကြောပါဝင်ခဲ့ပြီးတော့ဒေါက်ဆန်းစုကြည်ကိုလည်းသူတို့သိကြတာတွေမေးခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင်ဝါနဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာနေ့လယ်ပိုင်းမှာတော့တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့ဘင်းအောင်ရိတ်သားမှတွေ့ဆုံဆွေးနွေးခဲ့ပြီးတော့ညီညာရေးလုပ်ငန်းစဉ်အပါအဝင်ဒေသဖွံ့ဖြိုးရေးနဲ့လူဝတ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
ကိုရန်နိုင်ပြပြသွားပါရှင်ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းထိတ်တန့်ရောက်တဲ့တင်းတွေထဲကတင်းအချင်းချုပ်ကိုကုကြောကြောသိန်းကပြောပြပါဦးမယ
်အမေရိကန်ပြည်တော်စုမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာတဲ့ Hillary Clinton ကပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညမှာမိန့်ခွန်းပြောတဲ့အထက်နိုင်ငံရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ညီညွတ်ဖို့လိုတယ်ဆိုတာအလေးထားပြောသွားပါတယ်ဒါဟာမိမိတို့ဘက်မှာပဲလုံအောင်မူတည်နေကြောင်းအားလုံးတူတူကအောင်မြင်နိုင်ဖို့အားလုံးလက်တွဲလှုပ်ဆောင်ကြမလားဆိုတာဆုံးဖြတ်ရမှာဖြစ်ကြောင်း Mrs. Clinton ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုလူမှုရေးနဲ့စီးပွားရေးဒဏ်လူညီမျှမရှိမှုတွေကြောင့်လွတ်လပ်စွာစုဝေးခွင့်နဲ့တင်းပင်းဖွဲ့စည်းခွင့်တွေအပါအဝင်စံတန်ဖိုးတွေပြည့်မီဖို့အလံဝေးနေတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတူကပြောလိုက်ပါတယ်။ကုလသမဂ္ဂထူးဆောင်စစ်ဆေးရေးမှူး Minor KI ဟာ18ရက်ကြာအမေရိကန်ခီးစဉ်တွင် Baltimore, Washington, New York နဲ့ Philadelphia မြို့တွေအပါအဝင်မျိုးကြီးအများပြောက်ကိုလှည့်လေးလာပြီးတဲ့နောက်ဂျာသာပိနေကလူပြောတာပါတူရကီနိုင်ငံမှာဗိုလ်ချုပ်ကြီးဟူလူစီအကာကိုစေဦးစီချုပ်အဖြစ်ရာထူးပြန်ပေးလိုက်တဲ့အပေါ်အန်ကာရာမြို့တော်ဒေသခံတွေကကြိုဆိုကြပါတယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာကျဲလေးပွင့်အဆင့်ရှိတဲ့ဗိုလ်ချုပ်ကြီးအကာကိုစေဦးစီချုပ်ရာထူးပြန်ပေးလိုက်တာဖြစ်တယ်လို့သမရယုံကကြေညာပါတယ်မြန်မာနိုင်ငံမှာလက်ရှိဖွဲ့စည်းပုံအရတိုင်းနယ်ပြည်နယ်တွေဖြစ်ဖွဲ့စည်းထားတာဟာမစီလျော်ပဲတိုင်းရင်းသားတွေအနေနဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုကိုလိုချင်ကြတယ်လို့ကချင်ပြည်နယ်မိုင်ကြံမြို့မှာလုပ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့မျက်နှာစုညီအစည်းအဝေးတက်ရောက်နေတဲ့မွန်ပြည်သက်ပါတီခေါင်းဆောင်တူဖြစ်သူနိုင်ဟန်သားကအပြည့်အဝကိုပြောပါတယ်။လေးရမြောင်းနေမိုင်ကြံအစည်းအဝေးမှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့ပတ်သက်ပြီးပုံသဘောထားရယူဖို့ဆွေးနွေးကြပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်မူကအမှတ်ခွာညိုဖြစ်ပြီးစပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။VOA American အတန်းညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 55.85နဲ့လိုင်းလံမီတာ190 kHz 1505တို့ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင် VOA ကိုအားပေးနာစဉ်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.